လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့နယ်သာလန်နိုင်ငံဒီဟိတ်မြို့ကနိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတဲ့အမှုကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဟာနယ်သာလန်နိုင်ငံကိုဒီဇင်ဘာ8ရက်တနင်္ဂနွေနေ့ကဆက်ရောက်သွားပါပြီ။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်တွေကိုမြန်မာနိုင်ငံကိုစားနိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်ဖို့ဒေါက်တာဆန်းစုကြည်ဒီဟိတ်ကိုတွားရောက်မှာဖြစ်ပါတယ်။ဒီဟိတ်မျိုးကကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိဂမ်ဘီယာနိုင်ငံနဲ့အမှုရင်ဆိုင်ဖို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဟာနယ်သာလန်မြို့တော်အမ်စတာဒန်ကရှီဖိုးလေးစိတ်ကိုရောက်ရှိခဲ့ကြတာပါ။နိုင်ငံတကာတရားရုံး ICJ မှာ3ရက်ကြာကြာနာမှုအတွင်းမှာတော့ကုလသမဂ္ဂတရားသူကြီး16ဦးပါခုံအဖွဲ့ထံကိုအခုတိုင်ကြားထားတဲ့လူမျိုးတုံးစာချုပ်ဖောက်ဖျက်ချက်ဆွဆွဲချက်ကိုအပြည့်အဝကြာနာမဆုံးဖြတ်နိုင်မီအချိန်မှာအခြေအနေပိုဆိုးမလာစေရေးကာကွယ်တားဆီးဖို့အတွက် provisional measures လို့ခေါ်တဲ့ကြာကာလအစီအစဉ်တွေချမှတ်ဆောင်ရွက်ပေးဖို့ရှောက်ထားချက်ကိုကြာနာမှာဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့မှာဂမ်ဘီယာနိုင်ငံကပထမဆုံးထွက်ဆိုမှာဖြစ်ပြီးမြန်မာနိုင်ငံကနောက်တစ်ရက်ဒီဇင်ဘာ17ရက်နေ့မှာထွက်ဆိုမှာပါဒီနောက်ဒီဇင်ဘာလ12ရက်နေ့မှာတော့မြန်မာနဲ့ဂမ်ဘီယာတို့ကိုဒုတိယအကြိမ်ကြာနာမှာဖြစ်ပါတယ်အခုနိုင်ငံတကာတရားရုံး ICJ အမှုအတွေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုစားတာဝန်ယူထားပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကပူရဲကိုယ်စားလှယ်အဖြစ်တာဝန်ယူထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်နယ်ချီတဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်သင့်မခံပါဘူး။